的比赛吧嘞。
古爷爷问，古爷爷拿不着，来看皮夹皮啊，记录没点嘛嘞？正好也没见呐。古爷爷问啊，的 You for social change 什么嘛？我那嘛那个嘛的，龙骨表内的皮铺出来，破鞋子嘛，露香里的是咯。လက်ရှိမြန်မာနိုင်ငံမှာတော့နိုင်ငံရေးအပြောင်းလဲမှုတွေတော့တွားနေပြီပေါ့နော်လူမှုရေးအပြောင်းလဲမှုဆိုရင်အဓိကလူအပ်ချက်တွေဘာတွေရှိနေလို့လဲ
အဓိကဟိုလူမှုပြောင်းလဲဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေကနံပါတ်1အချက်ပေါ့အတိတရားရှိဖို့လိုတယ်ပေါ့အတိတရားဆိုတာ awareness ပေါ့လူတွေကအများသောအားဖြင့်ဒီဘခုတုတ္တရရှိမယ်နောက်အတွေ့အကြုံတွေ experience တွေရှိမယ်ပေါ့နော်ဒါပေမဲ့အတိတရားရှိဖို့ဆိုတာနည်းနည်းဟိုခက်ခဲတယ်ပေါ့အဲ့တော့အတိတရားရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ပညာရေးစနစ်ကောင်းဖို့မို့လို့တယ်အဲ့ဒီပညာရေးစနစ်ကောင်းမှသာလျှင်ခုနလူတွေကပညာကိုဟိုကောင်းကောင်းမွန်မွန်သင်ကြားပြီးတော့ကောင်းကောင်းမွန်မွန်ကိုယ့်ရဲ့ဒီအတွေးခေါ်အယူဆနဲ့ကိုယ်ပိုင်အတွေးခေါ်အယူဆနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်ပြီးတော့ဘလို့ဆုံးဖြတ်ပြီးတော့ဗောနော်ဟို shape ဆက်ပြီးတော့ခီးသွားလို့ရမှာလဲဆိုတော့ရှင်အဲ့တော့မြန်မာပြည်မှာရှိတဲ့လက်ရှိပြဿနာတွေအားလုံးကိုခြုံကြည့်မယ်ဆိုလို့ရှင်ပညာရေးရဲ့ဒီခြုံရင်းချက်ကိုတွေးရတာဗောအဲ့တော့ပညာရေးကောင်းကောင်းဒီအစိုးရနေပြီးတော့ဟိုကောင်းကောင်းဗောနော်ကျွန်တော်တို့ပြောမယ်ဟိုကောင်းကောင်းမွန်မွန်မပန့်ပိုးပေးနိုင်ဘူးဗောအဲ့တော့ဘာဖြစ်လာလဲဆိုရင်လူငယ်ကျွန်တော်တို့လှုပ်လှုပ်လာလူငယ်တွေနဲ့များများလှုပ်ရတဲ့ခါကျတော့လူငယ်တွေမှာဒီ critical thinking ပေါ့ဒီရေပူရဟိုရထားပူဒါကြကြကျွန်တော်တို့စဉ်းစားဝေဖန်ပိုင်းခြားနိုင်တဲ့စွမ်းရည်ယောနေလာတယ်ယောနေလာတဲ့အခါမှာဒီပြိပခါကိုလုံစော်တဲ့လူတွေရှိလာတယ်ဆိုလို့ရှင်အဲ့ပြိပခါတွေမှာဝင်ပြီးတော့ပေါ့နော်ဒီကိုပိုင်ရဲ့ရည်တည်ချက်မရှိတော့ဘဲနဲ့ဝင်ပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးတွေ့ရတာပေါ့အဲ့တော့ကျွန်တော်တို့ရဲ့သဘောတရားကဘာလဲဆိုလို့ရှင်လူတွေမှာဒီ awareness လို့ခေါ်တဲ့အတိတ်တရားရှိဖို့လိုတယ်ပေါ့အဲ့လိုအတိတ်တရားရှိမှသာလျှင်အကောင်းဆုံးကိုဝေဖန်ပိုင်းခြားနိုင်ပြီးတော့ကိုယ်ဘာရည်တည်ချက်နဲ့ဘလို့အလုပ်လုပ်ရမလဲဆိုတော့သိနိုင်မှာပေါ့
ဒီဖွဲ့စည်းဖွဲ့တာကတော့ဘယ်လိုစဉ်းစားချက်နဲ့လဲ?ဘာတွေလုပ်ဖို့စဉ်းစားချက်နဲ့လဲ?
အဲ့တော့အဖွဲ့စည်းဖွဲ့ပြစ်တာကကျွန်တော်တို့ဒီ2000ပေါ့နော်ကျွန်တော်စပြီးတော့10လဲအောင်တဲ့အချိန်မှာတက်ကရိုစတက်ဖို့ရှိတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်စဉ်းစားကြည့်ခဲ့တာဒီမြန်မာပြည်ရဲ့ဒီပညာရေးစနစ်ကကျွန်တော်လိုချင်တဲ့ဒီပညာရေးကိုမပေးနိုင်ဘူးပေါ့အဲ့တော့မပေးနိုင်ဘူးဆိုတာသိလာတဲ့အချိန်မှာတခခုလုပ်ဖို့ပေါ့နော်တကယ်ချင်းနေနဲ့တိုင်ပင်ပြီးတော့အဲ့လိုမျိုးစပြီးတော့စူးစမ်းကြည့်တာပေါ့စူးစမ်းကြည့်တဲ့အချိန်မှာကျွန်တော်ဟိုဒီ American နိုင်ငံကနေပြီးတော့ဒီမြန်မာပြည်မှာလာပြီးတော့ပေါ့နော် missionary ပေါ့သူတို့ဒီ moment ပေါ့နော်ဒီဟိုဘာဟို Christian brother ကြီး gain တခုကနေမြန်မာပြည်မှာလာပြီးတော့လူငယ်တွေကိုလာပြီးတော့အင်္ဂလိပ်စာတွေလူငယ်ဖွံ့ဖြိုးရေးသင်တန်းတွေပေးတယ်ပေါ့အဲ့အချိန်မှာကျွန်တော်တို့ကဒီအဲ့သင်တန်းတွေကိုလည်းရတယ်နောက်တစ်ခုကဒီတက်ကရိုပညာရေးကဒီအစိုးရရဲ့တက်ကရိုပညာရေးကကျွန်တော်တို့ဘာမှမပေးနိုင်ဘူးဆိုတာသိတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်ပြီးတော့ဒီပညာရေးကိုပေါ့ဘယ်လိုရှာလို့ရမလဲဆိုတာကိုစဉ်းစားကြတယ်ပေါ့ brainstorming လုပ်ကြတယ်အဲ့ဒီမှာကျွန်တော်တို့တွေ့တာကဘာလဲဆိုလို့ရှိရင်ကိုတိုင်းပေါ့နော်ဒီဟိုကိုယ့်ရဲ့ပညာရေးကိုစာတွေဖတ်မယ်နောက်လေ့လာမယ်ဆိုလို့ရှိရင်ကိုလုံးလို့ရတယ်ဆိုတဲ့ဟာကိုတွေ့ရအောင်အဲ့တော့ကျွန်တော်တို့စလုပ်ဖြစ်တာကဒီအရင်တော့ reading club တော့မဟုတ်သေးပေါ့နော်တကယ်ချင်းနေစုတယ်စာဖတ်တယ်စာဖတ်ပြီးလို့ရှိရင်အဲ့ဖတ်လိုက်တဲ့စာတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ပြတယ်ပေါ့အပြန်အလှန်ဆွေးနွေးဖလှယ်တဲ့နေရာမှာခုနကကိုဖတ်လိုက်တဲ့ဒီစာအုပ်တော့ပဲဒါမှမဟုတ်ရင်ဒီစာပတ်တစ်ပိုက်ပဲဒါပေမဲ့ကိုဖတ်လိုက်တယ်ဒါပေမဲ့ကိုရဲ့အမြင်ကကြောက်တမျိုးဖြစ်နေပြီးတော့ကိုတငယ်ချင်းရဲ့အမြင်ကတမျိုးဖြစ်နေအောင်တွေ့ရတော့အဲ့တော့လူတွေမတူတဲ့လူတွေမှာခုနကဒီတူတဲ့စာပိုက်တစ်ပိုက်စာအုပ်တော့ကိုဖတ်တာတော့မှဟိုမတူ क्वे ပြတဲ့အမြင်တွေမတူ क्वे ပြတဲ့အယူအဆတွေရှိရဆိုတော့တဖြည်းဖြည်းနဲ့သဘောပေါက်လာပြီးတော့ဟိုကျွန်တော်တို့ဒီစာဖတ်ပြရတဲ့ဒီပြောဆိုဆွေးနွေးကြရတော့ဆွေးနွေးတဲ့အချိန်မှာအမြင်တွေဖလှယ်ကြရတယ်နောက်ငင်းခုန်ဆွေးနွေးရင်းနဲ့ကျွန်တော်တို့ရဲ့ဒီပညာရေးကိုပေါ့ဟိုစူးစမ်းအထောက်ကြရတော့အဲ့လိုတဖြည်းဖြည်းနဲ့အဲ့လို5 6နှစ်လောက်ရောက်လာတဲ့ခါကျတော့ကျွန်တော်တို့အင်္ဂလိပ်စာကိုလေ့လာတယ်အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာပထမတော့ဒီမြန်မာဒီ literature တွေပေါ့နော်မြန်မာစာပေနဲ့တမိုင်းတွေမြန်မာစာပေတွေကိုဖတ်တယ်နောက်ပိုင်းကျမှအင်္ဂလိပ်စာတက်လာတဲ့ခါကျတော့2003 2004ကျတော့ကျွန်တော်တို့အင်္ဂလိပ်စာကိုလေ့လာခွင့်ရတော့အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာကိုတွေဖတ်တယ်ပေါ့အဲ့တော့တဖြည်းဖြည်းနဲ့ဟိုသိလာတာပါဖြစ်လဲဆိုလို့ရှိရင်ဒီလိုမျိုးစာဖတ်ခြင်းအပြင်ကိုယ့်ရဲ့ဒီဘခုတုတ္တကိုမြင့်တင်လို့ရတယ်အဲ့လိုမြင့်တင်နာနိုင်နဲ့အမြကျွန်တော်ဗာဖြစ်လာတယ်ဆိုရှင်တငယ်ချင်းတွေလို့အတင်တန်းတွေတက်ရတယ်အစည်းအဝေးတွေတက်ရတဲ့အချိန်မှာကိုတွေကပြောဆိုလာနိုင်တယ်အဲ့တော့စာဖတ်တဲ့လူနဲ့စာမဖတ်တဲ့လူကဘယ်လိုကွာလဲဆိုရင်စာဖတ်တဲ့လူကကျွန်တော်တို့ရှိမှာစကလုံးတွေအများကြီးပေါ့နော်ဟိုပြောစရာစကားတွေအများကြီးရှိနေပေါ့အဲ့တော့စာမဖတ်ထားတဲ့လူကပြောစရာစကားမရှိဘူးပေါ့အဲ့တော့စာဖတ်ထားတဲ့လူတယောက်ရဲ့ဒီပြောနိုင်တဲ့ဆွမ်းအားနောက်တစ်ခုကဘာသာရပ်တွေကိုဆွေးနွေးနိုင်တဲ့ဆွမ်းအားစာမဖတ်ထားတဲ့လူတွေထက်ပိုပြီးတော့တာလွန်နေဆိုတော့ဟိုတွေ့ရတော့အဲ့ချိန်မှာဒီစာဖတ်ခြင်းရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ဒီလိုမျိုးလူငယ်တွေပေါ့နော်အစိုးရရဲ့ပညာရေးဟာဟိုစနစ်ကမကောင်းတဲ့အချိန်မှာဒီလိုမျိုးစာဖတ်ပြီးတော့ကိုရီးယားဒီဘဟုတုတ္တကိုရှာမိမယ်ဆိုလို့ရှိရင်အထောက်အကူပြုတယ်ကိုရဲ့အလုပ်ထဲမှာပဲဖြစ်ဖြစ်ဟိုကိုရဲ့ဒီပညာရေးမှာဖြစ်ဖြစ်အတုံးချရဲဆိုတဲ့ဟာကိုရှာထွေပြီးတော့ကျွန်တော်တို့ကဒီ You for Social Change ဆိုပြီးတော့စလုပ်ဖြစ်တာပေါ့
အခုမြန်မာနိုင်ငံမှာကတစုံတရာဖွင့်လင်းလာပြီးရင်လိုတော့မဟုတ်တော့ဘူး နောက်နိုင်ငံတွေလည်းဆက်မှုလည်းပြည့်ပြည့်လာတယ်အဲ့တော့ဒီအခြေအနေမျိုးမှာရောလူငယ်တွေအတွက်ခုနကိုရေးမြင့်ဝင်ပြောနေဒီ capacity building ဒီစွမ်းအင်သင်တန်းတွေနောက်တခြားဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေတော်တော်ကြီးလမ်းပွင့်လာပြီလားအခြေအနေတွေလိုအပ်နေလုံမလား
ခုလက်ရှိဒီမြန်မာနိုင်ငံပေါ့နော်2008ကျွန်တော်တို့ constitution ရဲ့နောက်2010ပေါ့နော်ရွေးကောက်ပွဲပြီးတဲ့အချိန်မှာဟိုပွင့်လင်းလာတယ်လို့ပြောလို့ရပေမဲ့ဟိုတချို့မပွင့်လင်းတဲ့အပိုင်းတွေလည်းပေါ့အောက်ချိန်မှာဖြစ်ပျက်နေတဲ့ဟာတွေလည်းရှိအဓိကတော့ဒီအခွင့်အရေးပေါ့နော် opportunity အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လူငယ်တွေပို့ပြီးတော့အခွင့်အရေးတွေအများကြီးရလာတယ်အဲ့ဒါနဲ့တပြိုင်တည်းမှာပဲခုနက challenges တွေနဲ့ဒီ threat တွေကတော့ဟို chain 6စိန်ခေါ်မှုတွေကတော့ရှိနေတော့မယ်အဲ့တော့နံပါတ်1အချက်လိုတာကလူငယ်တွေကနံပါတ်ဟိုပေါ့နော်ကျွန်တော်ရဲ့အမြင်အရဆိုရင်ကိုအားကိုကိုးဖို့လိုတယ်ကိုအားကိုကိုးဖို့ဆိုတာဒီအဖွဲ့အစည်းတွေနောက်တစ်ခုကပေးနေတဲ့ဒီ opportunity တွေပေါ့နော်ဒီအခွင့်အလမ်းတွေကိုအရင်ကြီးမှီခိုတာမျိုးအားကိုတာမျိုးလဲဟိုရှိနေတာမျိုးပေါ့အဓိကဟို dependency ပေါ့နော်မှီခိုခြင်းနဲ့စိတ်ပေါ်သွားမှာကိုစိုးရင်ကြောက်ကြတယ်အဲ့လိုမှီခိုခြင်းနဲ့စိတ်ထက်မိမိကိုကိုပေါ့အားကိုပြီးတော့ကိုခြေတော့ပေါ့ကိုရက်တည်ပြီးတော့စူးစားတဲ့ဟာမျိုးကိုလှုပ်စေချင်တယ်ပေါ့အဲ့တော့ကျွန်တော်တို့ဗုဒ္ဓကဆုံးမထားတာဘယ်လိုမျိုးရှိလဲဆိုလို့ရှင်ဟိုဖះမှာသွားပြီးတော့ဆူတောင်းနေတာဟိုရလာဖို့မတိကြဘူးဒါပေမဲ့ခုနကဒီတန်တရာတွေကလွမြောက်ချင်တယ်နောက်ကိုလိုချင်တဲ့ညီမချက်ပန်းတိုင်ကိုလိုချင်တယ်ဆိုရင်မိမိကိုယ်ကိုအားကိုးပြီးတော့မိမိကိုယ်ကိုစူးစားမှသာလေလွမြောက်မယ်ပေါ့အဲ့တော့ဒီ EU စားကကျွန်တော်က Universal Truth ပေါ့ဒါကစကြဝဠာအမှန်တရားလို့လက်ခံတဲ့အတွက်ကြောင့်မလို့တစ်ခုခုကိုအောင်မြင်ချင်တယ်တစ်ခုခုကိုလွမြောက်ချင်တယ်ဆိုလို့ရှင်ကိုကိုယ်တိုင်ကနေရောစူးစားအားထုတ်မှုရှိရမယ်တောင်းနေုံနဲ့မရဘူးလို့ယုံကြည်တယ်ပေါ့
နောက်တစ်ခုကတော့ကျွန်တော်လူခွင့်နဲ့ပတ်သက်လို့မေးချင်ပါတယ်ကိုရဲမြင့်ဝင်းကိုနိုင်ရတယ်လူခွင့်ရေးပါပိုင်းနဲ့ပတ်သက်လို့သင်ကြားနေတယ်နောက်ရှိရလက်ရှိမြန်မာနိုင်ငံမှာဆိုရင်အခုနောက်ပိုင်းဆိုလို့ရှိရင်လူခွင့်နဲ့ပတ်သက်တဲ့ပြဿနာတွေအရင်ကလည်းရှိတယ်အခုဆိုရင်နောက်ထပ်ပြဿနာအစ်စ်တွေတိုးလာတာဥမာဘာသာရေးလူမျိုးရေးပြည်ပခလိုဟာမျိုးတွေပါကျော်လာတော့လူငယ်ရေးကြားမှာဒီလူခွင့်ရင်ကျေးမှုနဲ့ပတ်သက်လို့ရောဘယ်လောက်ထိခိုင်မာမှာရှိပြီလို့ပြောနိုင်တယ်မြန်မာနိုင်ငံမှာပေါ့
မြန်မာနိုင်ငံရဲ့ခုနကလူခွင့်ရေးလို့စကားပြောမယ်ဆိုလို့ရှင်လူခွင့်ရေးလို့ပြောတာနဲ့တောင်မှလူခွင့်ရေးနဲ့ပတ်သက်တဲ့ဒီစာပေတွေဟိုလို့မဟုတ်တော့ဒီထုတ်ဝေဖြန့်စီမှုတွေလုပ်တယ်ဆိုလို့ရှင်တော့အရင်အစိုးရလက်ထက်မှာဖန်ဆီးထောင်ချခဲ့တာဖြစ်တော့တဲ့ကြောင့်မလို့ဒီလူခွင့်ရေးဆိုတဲ့စကားပြောလို့ရှင်လူငယ်တွေချားမှာ credit ဒီကြောက်ရွံ့နေဆိုတဲ့ဒီ fear ပေါ့နော်ကြောက်ရွံ့တဲ့စိတ်ကရှိနေတော့မယ်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ဒီပွင့်လင်းလာတဲ့အချိန်မှာဒီကမ္ဘာဒီစံချိန်စံညွန့်နေနိုင်ငံတကာစံချိန်စံညွန့်နေဖြစ်တဲ့ဒီလူခွင့်ရေးတွေကိုဟိုချစ်ချင်းကြီးပေါ့နော်ဒီဟိုအရင်ကြီးကိုစိမ့်နေတဲ့မြမလူအဖွဲ့အစည်းမှာတွားပြီးတော့လူခွင့်ရေးတွေကိုပြောနေတာတည်းဆက်လို့ရှင့်တဖြည်းဖြည်းရင်းနှီးလာအောင်လူခွင့်ရေးဆိုတဲ့စကားလုံးနဲ့နောက်လူခွင့်ရေးတန်ဖိုးတွေစံချိန်စံညွန့်နေနဲ့ရင်းနှီးလာအောင်လမ်းကြောင်းဖွင့်ပေးတဲ့ဟာမျိုးတွေပေါ့လို့ပို့လို့စေချင်တယ်ပေါ့အဲ့တော့ဒီပြင်တစ်ခါလေးကြာလို့ရှိရင်ကျွန်တော်တို့ဒီလူခွင့်ရေးပေါ့နော်ပညာပေးတဲ့လူတွေနောက်ဒီစူးစမ်းတဲ့လူတွေကဒီကုလသမဂ္ဂမှာရှိတဲ့လူခွင့်ရေးစံချိန်စံကြိုးနေနဲ့ဒီလူခွင့်ရေးပေါ့နော်ဒီဟိုပေါ့framework လို့ပြောမှာပေါ့အဲ့ဒီဟာတွေကိုသွားပြီးတော့ချပြတယ်ချပြပြီးတော့အဲ့ဒီပုံမှန်နေရောအဲ့တော့တကယ်တမ်းဒီအောက်ခြေမှာကြာလို့ရှိရင်လူခွင့်ရေးဆိုတဲ့စကားလုံးကိုကြားလိုက်တာနဲ့ကြောင်းရွံ့ပြီးတော့ဟိုအစင်မပြေမှုတွေဖြစ်နေတဲ့လူအဖွဲ့အစည်းကမြန်မာပြည်မှာရှိနေသေးတယ်အဲ့တော့လူလခွင့်ပုံမှာအခြေခံပြီးတော့ဟိုလှုပ်ရှားတဲ့နေရာမှာလဲကျွန်တော်တို့ကဘလို့ရှိဖို့လဲဆိုတော့စီမင်းစီကန်ရှိဖို့လိုတယ်စီမင်းစကန်ဆိုတာဟိုအနောက်နိုင်ငံမှာလွတ်လပ်ခွင့်ဆိုတဲ့ဟာကိုသူကတန်ဖိုးထားတယ်လို့အဲ့လွတ်လပ်ခွင့်နဲ့အတူဒီ duty ဒါမှမဟုတ် responsibility ကိုတာဝန်တည်တတ်မှုနဲ့တာဝန်ယူမှုမှာပါတော့မြန်မာပြည်မှာဆိုလို့ရှိရင်ခုလက်ရှိတွေ့ရတာဟို hate speech ပေါ့နော်ဒီအမုန်းတရားနဲ့ပတ်သက်တဲ့ဇာတ်ကားတွေကိုပြောနေတာတွေရှိတယ်အဲ့တော့အဲ့လိုမျိုးကလွတ်လပ်ခွင့်ပေါ့နော် freedom of speech ကိုဟိုတုံးချပြီးတော့ကိုယ့်ရဲ့အမုန်းတရားကိုရှည်ရမ်းတင်ပြီးတော့ပြောတာမျိုးဆိုလို့ရှိရင်လည်းမကောင်းဘူးအဲ့တော့ကိုကလွတ်လပ်ခွင့်ကိုလိုချင်တယ်ဒါပေမဲ့အဲ့လွတ်လပ်ခွင့်နဲ့အတူကိုယ့်ရဲ့ပြန်ပြီးတော့ကြည့်ရမှာကိုယ့်ရဲ့ဘာတာဝန်ရှိလဲ။နောက်ဒီလွတ်လပ်ခွင့်ပေါ်မှာကိုယ့်ရဲ့တာဝန်ယူမှုဘာရှိလဲဆိုတော့ကြည့်ဖို့လိုမယ်ပေါ့။
အဲ့တော့မြန်မာနိုင်ငံမှာခုနကကျွန်တော်မေးခွန်းလေးပဲပြန်ကောင်းချင်တယ်။တခြားလူငယ်တွေဂျားတဲ့မှာကောလူခွင့်ရေးနဲ့ပတ်သက်လို့အခုနောက်ပိုင်းပွင့်လင်းလာတဲ့အချိန်မှာတံပိုးထားမှုလူခွင့်ရေးစံနှုန်းစံထားတွေနဲ့ပတ်သက်လို့အရှုံးမြင်မှုပေါ့။ဥပမာဆိုရင်ဒီလူခွင့်ရေးနဲ့ပတ်သက်လို့တချို့ကအရှင်းတော့မတူနိုင်တဲ့စံတွေရှိနိုင်တယ်။ဒါပေမဲ့တကယ်တမ်းတချို့ကလည်းလူခွင့်ရေးဆိုတာ universal အားလုံးတို့တကဘာလုံးတန်းတူဖြစ်ရမယ်ဆိုအမြင်တွေရှိကြ။အဲ့တော့မြန်မာနိုင်ငံရဲ့လူငယ်တွေဂျားတဲ့မှာကောဒီလူခွင့်ရေးနဲ့ပတ်သက်လို့စံနှုန်းစံထားဘယ်လိုများရှိကြလဲ။
အကျဉ်းဖြစ်အပြင်တော့လူငယ်တွေကဒီကျွန်တော်ဟိုပေါ့တင်တန်းတွေမှာတွေးလို့ဆွေးနွေးရဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ကဘာမှာရှိတဲ့စံချိန်စံညွန်းတွေနဲ့နှိုင်းယှဉ်ပြီးတော့ဟိုကျွန်တော်တို့တင်တန်းပေးရဆိုတာဒီကဘာမှာရှိတဲ့လူခွင့်ရေးစံညွန်းစံညွန်းတွေကိုလူတို့ကပို့ပြီးတော့တည်လောင်တင်တန်းပေးတာပေါ့အဲ့ဒီအချိန်မှာခုနကမြန်မာပြည်မှာရှိတဲ့လူငယ်တွေဆွေးနွေးကြတာဒီလူခွင့်ရေးချိုးဖောက်ပေါ့နိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စံချိန်စံညွန်းတွေနဲ့တိုင်းတာပြီးတော့ရှင်နှိုင်းယှဉ်ပြီးတော့ဆွေးနွေးကြတဲ့အချိန်မှာဟိုတို့များသောအားဖြင့်ဟိုအားလို့အားမရဖြစ်တယ်ပေါ့အားမလို့အားမရဖြစ်တဲ့အချိန်မှာဟိုကျွန်တော်ရဲ့သဘောတရားကတော့ဒီအစိုးရကအမြဲတမ်းဒီလူခွင့်ရေးချိုးဖောက်မှုတွေကိုဟို โอ้เมียนเนี่ยหมดเนาะผิดเปลี่ยนเนี่ยบ่ตั้งปีด้วยมาเอออดีตก็เปตนาบ่ผิดเลยลูกขุนเยชูปองหมู่ลูกขุนเยหลุเปล่าอะดิแกก็เปตนาชื่อเนี่ยอานาเอาล้วยตรงซาหลุดออกเอออานาเอาล้วยตรงซาหมู่ผิดได้ผิดได้มาจิไล่รู้สิลูกขุนเยชูปองหมู่อ่ะชื่อโหชื่อเออดีแกก็เปตนา โซย่าอานาเรตงซามุไม่ผิดอ๋อคุณลูกคุณยังไม่ชอบอ๋อแล้วลูกคุณยังไม่ชอบอ๋ออานาต้องเรตงซาไม่รู้อ๋อไม่รู้ฮันทารีไม่รู้ที่โอ้บ่เนาะลูกดูอันนี้วิวอ๋อไม่รู้นี่แหละนี่เนี่ยที่โซย่าเยอานาเรียวคุยวิพันทารีรอเทนชอบมั้ยเลยบ่แล้วเดโมคราซีสนิทมาคุณอานาอีต้องยังมาโอ้มากรายนี้ต้องยังมาคุณเดียวอุปยศีเนี่ยโอชอบยีสุดเลยเนี่ยอะไรมาโอ้จันทร์รุ่มมาไหนเงี้ยเช่นกันอุปยศีไม่สุดเลยเช่นไอ้แข่งกันอะไรที่จ้าเรียอ
န်းဟူနာပြောလူဖွဲ့စည်းတဲ့မှာရောလူခွင်နဲ့ပတ်သက်လို့တံမှုထားမှုမြန်မာလူဖွဲ့စည်းမှာဘယ်လောက်ထိအခုအနေထားမှာရှိရလို့ကိုရဲမြေဝင်မြင်တယ်နောက်ဆုံးမေးခွန်းပါ
ဟုတ်ကဲ့ခင်ဗျလူအဖွဲ့စည်းတဲ့မှာလူခွင့်ရတံပိုးထားမှုလူတွေကတော့ကျွန်တော်တို့အကုန်လုံးပေါ့နော်ဒိုင်းပြည်လုံးကလူခွင့်ရကိုလိုချင်ကြရတယ်လူခွင့်ရကိုဟိုတောင်းတကြရတယ်ပေါ့ဒါပေမဲ့လူခွင့်ရတံပိုးထားမှုကြတော့ကျွန်တော်တို့မှာဟိုအဲ့ရင်ကျေးမှုရှိဖို့လိုတယ်ပေါ့လူခွင့်ရကိုကျွန်တော်တို့လိုချင်တာနဲ့ဟိုထိုက်တန်တဲ့ပေးဆက်မှုကလည်းရှိဖို့လိုတယ်ပေါ့အဲ့တော့တစ်ခါလေကြလို့ရှိရင်ကျွန်တော်ရဲ့သဘောတရားဥပမာစာအုပ်တအုပ်ကိုကိုကပစ္စည်းတစ်ခုကိုစူပါမားကတ်တစ်ခုမှာသွားပြီးတော့ဝယ်ခြင်းနဲ့ဆိုလို့ရှိရင်အဲ့စာအုပ်တအုပ်ရဲ့တန်ဖိုးကိုတော့ကိုကအရင်ဆုံးရှိမှပေးဆက်မှရတယ်ပေါ့အဲ့စာအုပ်ကဒေါ်လာ1000ဆိုလို့ရှိရင်ကိုရှိမှဒေါ်လာ1000ရှိမှကိုကအဲ့စာအုပ်ကိုဝယ်လို့ရမှာအဲ့တော့ကိုရီးယားလူခွင့်ကိုလိုချင်တယ်ဒီမိုကရေစီကိုလိုချင်တယ်ဆိုလို့ရှိရင်တော့အဲ့တန်ဖိုးနဲ့ထိုက်တန်တဲ့ပေးဆက်မှုနဲ့ဟိုထိုက်တန်တဲ့တန်ဖိုးဒီဂျင်းနီမြုပ်နှံမှုကကိုရီးဘက်မှာရှိမှအဲ့ကိုလိုချင်တဲ့အရာရမယ်လို့ယုံကြည်တယ်ပေါ့
ကိုရင်းမင်းကိုကျေးဇူးများ
ဟုတ်ကဲ့ခင်ဗျ